မနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်းခုနှစ်ရာခိုင်နှုန်းကျော်နဲ့ဆက်လက်တိုးတက်လာလိမ့်မယ်ဆိုပြီးကုလသမဂ္ဂရဲ့အစိုးရကစာကဖော်ပြထားပါတယ်။ဒါပေမဲ့လက်စမီမရနိုင်သေးတာ၊ဘဏ်လုပ်ငန်းနဲ့ငွေရင်းနှီးမရနိုင်သေးတာ၊တယ်လီဖုန်းဆက်သွယ်မှုတွေမှာဆိုရင်လည်းကမ္ဘာမှာအနှိမ့်ကျဆုံးစီးရင်ဝင်ဖြစ်ရှိနေသေးတာတွေဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အဓိကစိန်ခေါ်မှုတွေအဖြစ်ရှိနေသေးပဲလို့လည်း UNSCAP ရဲ့အစိုးရကစာကဖော်ပြထားပါတယ်။စီးပွားရေးကဏ္ဍမှာတိုးတက်သင့်သလောက်တိုးတက်ဖို့ဆိုရင်ဒီပြဿနာတွေကိုဖြေရှင်းဖို့လိုမယ်လို့ရန်ကုန်စီးပွားရေးတက်သူကအငင်းစားဒုတိယပါမောက်ခါချုပ်ဦးကျော်မင်းထွန်းကပြောပါတယ
်။အဓိကကတော့ခွင့်ရှိရတိုင်းလုပ်ရှိတယ်ဒီကမကတိုးဖို့လိုတယ်အဲ့ဒီတော့အဓိကအရေးကြီးဆုံးအချက်ကခုန infrastructure လို့ပြောတဲ့အတိုင်းပဲသူတို့ကနှစ်ချက်ပေါ်ရှိတာပေါ့တကူကပါလဲဆိုတော့လက်စစ်ပေါ့လက်စစ်ကလည်းကျွန်တော်တို့ကနိုင်ငံရေးကြီးကြီးနော်မှုဝင်မယ်ဆိုတာလဲသူတို့နည်းနည်းနှောက်နေရတဲ့အကြောင်းအရယ်ဒီလက်စစ်ကကျွန်တော်တို့ကလောက်လောက်နဲ့ဟိုအချင်းအင်းမပြတ်ပေါ့လေရနိုင်မှုအခြေအနေအခုကလုံးနေရုံပဲအခုအခါမှာဒီ telecom ပေါ့ကုမ္ပဏီကကျွန်တော်တို့ကလိုင်စင်ပေးလိုက်ပြီ telecom ကအဲ့လိုကြောင်းလဲသွားလို့ရှိကိုစီးပွားရေးတိုးတက်မှုကတော်တော်လေးအချိန်နဲ့လိုက်လာမှာပဲ
စီးပွားရေးကဏ္ဍမှာတိုးတက်လာပြီမဲ့တစ်ဖက်မှာလည်းငွေကြေးဖောင်းပွားမှုနှုန်းဟာပြီးခဲ့တဲ့နှစ်က5.8% ရာခိုင်နှုန်းကနေ6.6%ရာခိုင်နှုန်းထိမြင့်တက်လာနိုင်တဲ့အကြောင်းကိုလည်းအစိုးရကစာကဖော်ပြထားပါတယ်။စီးပွားရေးလုပ်ငန်းချက်တွေမှုကြောင့်နိုင်ငံရဲ့ခြားကငွေကြေးအကူအညီထောက်ပံ့ယူရတာတွေကလည်းဒီလိုငွေကြေးဖောင်းပွားမှုကိုဖြစ်ပေါ်စေတာပါ။ဒါကြောင့်ငွေကြေးဖောင်းပွားမှုကိုထိန်းချုပ်ဖို့တစ်ဖက်ကပြင်ဆင်ထားမှသာစီးပွားရေးတိုးတက်မှုနှုန်းပေါ်ရိုက်ခတ်မှုကိုရှောင်ရှားနိုင်မှာဖြစ်ကြောင်းကိုလည်းဦးကျော်မင်းထွန်းကအခုလိုဆက်ပြောပါရစေ။ဒီ
တော့ငွေဖောင်းပွားရဆိုတဲ့ကကျွန်တော်ဝယ်တဲ့အာတရတာပါ။ရတဲ့ဥဒီငွေနဲ့ဝယ်တဲ့အခါမှာကျွန်တော်တို့ကဝယ်နိုင်တဲ့အားကျသွားတာပေါ့အဲ့တော့ဒါကိုဆက်ပြီးတော့မတည့်အောင်ဆိုရင်တော့နီလာတော့ဒါ conventional measure တော့ကျွန်တော်တို့က fiscal နီလာလို့ခေါ်တဲ့ဘဏ္ဍာရေးပေါ့အကောဘဏ္ဍာရေးနီလာနဲ့ကျွန်တော်တို့ကဆိုးရနေပြီးအသုံးစိတ်ကြည့်ဘူးစစ်စစ်စီစီနဲ့သုံးဆမှုကိုရှင်းတာမယ် fiscal နီလာနဲ့နည်းလေးပြန်ပြီးတော့ slow down ပြအောင်လုပ်ရမယ်အဲ့ဒီဘက်ကငွေကြေးနီလာနဲ့ကြပြန်တော့လေကျွန်တော်တို့ကငွေကြေးပမာဏတွေပေါ့အရန်တိုးမလာအောင်ကုန်ဖိုးပေါ့ဟိုဘာကလို့ရမယ်ဆိုတော့ဒါကတော့ဟို standard measure တည်းရည်ဒီလိုပဲလုပ်ကြမှာပဲ
စမှုထွန်ကားတဲ့နိုင်ငံကြီးတွေကစီးပွားရေးကြဆင်းမှုတွေဟာအာရှပစိဖိတ်ဒေသရဲ့ဖွံ့ဖြိုးမှုတွေကိုပါရိုက်ခတ်နေတဲ့အကြောင်းကုလသမဂ္ဂအာရှပစိဖိတ်ဆိုင်ရာစီးပွားရေးနဲ့လူမှုရေးရာကော်မရှင် UNSCAP ရဲ့အစိုးရကစာကဖော်ပြပါရယ်American ပြည်ထောင်စုမှာငွေကြေးဆိုင်ရာမူဝါဒတွေကိုပြန်လည်တင်းကျပ်လာနေတာတွေကဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေအပေါ်အဓိကရိုက်ခတ်လာမဲ့အလားအလာတွေရှိနေတာအပြင်မြန်မာနိုင်ငံလိုတိုင်းပြည်တွေအပေါ်မှာလည်းရိုက်ခတ်နိုင်မှုရှိနေသေးတဲ့အကြောင်းဦးကျော်မင်းထွန်းကအခုလိုဆက်ပြောပါရစေ။
ကျွန်တော်အရှောင်းအရှိတောင်းအရှောင်းနိုင်ငံဒီပေါ်မှာတော့ဟိုအင်းတက်ကတော့အလေးနဲ့အများတော့ရောက်ပါတယ်။ဘယ်လောက်တိုင်းတာဆိုတော့မှန်းလို့မရဘူးပေါ့။ပုံစံကြီးနိုင်ငံတွေရဲ့ဝယ်အားဟိုတကယ်လို့ရော့သွားမယ်ဆိုရင်ဝယ်နေအားရော့မယ်ဆိုရင်ကျွန်တော်ရဲ့ဒီတိုးတက်မှုအတွက်လည်းပဲနည်းနည်းတော့အကျိုးတရားမှုရှိမှာပေါ့လေ
ဒါပြင်ဒေတာရင်းမှာလူငယ်တွေအလုတ်လက်မဲ့ဖြစ်နေတဲ့ကိစ္စကိုလည်းကုလသမဂ္ဂအစိုးရကစာကထောက်ပြထားပါရယ်အာရှပစိဖိတ်ဒေတာကအသက်15နှစ်ကနေ24နှစ်ကြားလူငယ်အမျိုးသားနဲ့အမျိုးသမီးဦးရေ918သန်းနီးပါးအတွက်ပညာရေးနဲ့ကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကြားမှတန်းတူညီမျှမှုရှိရှိခံစားနိုင်မဲ့အလုတ်အကင်ဈေးကွက်တွေဖန်တီးနိုင်မှုလည်းလိုအပ်နေတယ်လို့အစိုးရကစာကဖော်ပြထားပါရယ်မြန်မာနိုင်ငံမှာလှုပ်သားအင်အားပေါများပေမဲ့အစိုးရအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေပုံမှန်များရလာဖို့အတွက်ဆိုရင်ရင်းနှီးမြှုပ်နှံသူတွေအတွက်အာမခံချက်ရှိဖို့လိုတဲ့အကြောင်းကိုလည်းဦးကျော်မင်းထွန်းကအခုလိုထောက်ပြပါရယ်
ကျွန်တော်တို့ကဒီလိုဘာတွေအာမခံပြီးရမယ်ဘာတွေအတွက်လုပ်ပြီးရမယ်ဆိုတော့ကျွန်တော်ကပြောတဲ့စကားပဲကျွန်တော်တို့ဒီယုံကြည်မှုပေါ့ trust ကိုပဲကျွန်တော်တို့အစိုးရဒီခုနပြောလို့ပေါ့အပြောင်းလဲမသွားနိုင်တော့ဘူးနောက်ပြီးအရင်လိုဟလာဟိုလှုပ်ရှားလှုပ်တဲ့ဟို arbitrary ပေါ့အဲ့လိုမျိုးမလုပ်တော့ဘူး policy နဲ့မူချပြီးတော့ကျွန်တော်တို့ကဒီလူတိုင်း process ဆက်ပြီးသွားနိုင်မယ်ဆိုတာလေအဲ့ဒါတွေကတော့ဒါဟိုနိုင်ငံတကာရဲ့ယူနီဖောင်းမှုအတွက်ကျွန်တော်တို့ယုံကြည်မှုပဲ
အနည်းငယ်အတွင်းပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲပြီးချိန်ကစလို့မြန်မာနိုင်ငံတွင်နိုင်ငံရေးပြုပြင်ပြောင်းလဲမှုအချို့စတင်လာခဲ့တာပါ။တိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးနဲ့တခြားကဏ္ဍတွေမှာပါအစိုးရအနေနဲ့ဖြေလျှော့ပေးလာခဲ့ပြီးတဲ့နောက်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံမှုတွေလည်းရှိလာခဲ့ပါတယ်။ဒါပေမဲ့လည်းရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှေ့ဆက်ပြုပြင်ပြောင်းလဲရမယ့်ကိစ္စတွေကတော့အများပြားကြံရှိနေစေဖြစ်ကြောင်းပါခင်ဗျာ။